ရခိုင်ပြည်နယ်မောင်းနှောဒေသအတွင်းလုံခြုံရေးတာဝန်ယူရသူတွေအခက်အခဲကြုံနေရတယ်လို့မောင်းနှောဒေသလုံခြုံရေးတာဝန်ယူထားသူတွေကပြောပါရယ်ဒီဒေသအတွင်းကြေးရွာတွေမှာအကြံဖက်သမားတွေရဲ့ဩဇာခံတွေစိတ်ဝင်ပြန်နေတယ်လို့လည်းအစိုးရပိုင်းတာဝန်ရှိသူတွေကတမတ်ထားပါရယ်မြန်မာနိုင်ငံကိုလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီရောက်လာချိန်မှာရခိုင်ပြည်နယ်ရင်းလုံခြုံရေ ုပ်ရေးပိုင်းနဲ့အဆက်အသွယ်လုပ်သူတွေကိုကျန်းဖက်သမားတွေကလှုပ်ကြံတပ်ဖြတ်မှုတွေတိုးလာနေပါတယ်။ဒါကြောင့်လုံခြုံရေးတာဝန်ယူထားသူတွေအတွက်တည်ငြိမ်အချက်အလက်ရနိုင်ဖို့အခက်အခဲတွေကြုံနေရတယ်လို့မောင်တော်ဒေတာရဲ့လုံခြုံရေးတာဝန်ယူထားသူအမတ်တင့်နယ်ကြားဆောင်ရဲတပ်ဖွဲ့ကရဲမှုညံမြင့်စော်ကပြောပါတယ်
။အရင်ရယူမှုပိုင်းမှာတော့အရင်တက်ပို့ပြီးတော့ကျွန်တော်တို့ခက်ခဲခဲလေးလုပ်နေရတာတစ်ပိုင်းပေါ့။အဲနောက်တစ်ပိုင်းကကျွန်တော်တို့အနေနဲ့ဒီတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာကျွန်တော်တို့ကဥပဒေကိုဒီစားလိုက်တာစောင့်ထိန်နေရတာဖြစ်တဲ့အတွက်တချို့နေရာတွေမှာလည်းအဲဒါလေးကအခက်အခဲတစ်ခုလို့ဖြစ်လာနေပါတယ်ဗျ။ဥပမာဆိုပါဆိုကျွန်တော်တို့ကမတင်တာလို့ဒီလူကိုခေါ်မယ်ဆစ်မယ်အဲဒီလူကိုကျွန်တော်တို့ကဖမ်းမယ်စီးမယ်ဒီအချိန်မှာကျွန်တော်တို့ကလှုပ်ထုတ်လို့နေနေညောလို့ရပါတယ်ဗျ။မောင်ဖြူကိုခေါ်ပြီးပေါ့မောင်ဖြူကိုခေါ်တဲ့အချိန်မှာမောင်ဖြူကကျွန်တော်တို့သွားခေါ်တဲ့အချိန်မှာထွက်ပြေးသွားတယ်ကျွန်တော်တို့မလုပ်မလဲ။အဲဒါမျိုးပေါ့ဟိုနည်းနည်းလေးသူတို့ကကျွန်တော်တို့ရဲ့ဥပဒေကိုလေးစားလိုက်နိုင်မှုအားနည်းတယ်ကျွန်တော်တို့ကဥပဒေကိုလေးစားလိုက်နိုင်နေရတယ်အဲ့နှစ်ခုပဲပွားချက်လေးကကျွန်တော်တို့ရဲ့ခက်ခဲလေးတစ်ခုလိုဖြစ်နေပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကပူသီးတော်မြို့နယ်တင်းမြေရွာမှာအကြမ်းဖက်သမားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးအကြမ်းဖက်သမားတို့ကိုလက်ရဖမ်းဆီးနိုင်ခဲ့ပါတယ်လက်ရှိချိန်မှာတော့အရှင်ဖမ်းဆီးရမိထားသူကိုစစ်ဆေးမေးမြန်းနေသေးပါပြီးခဲ့တဲ့အောက်တိုဘာဖြစ်စဉ်ဖြစ်ပွားပြီးနောက်ပိုင်းဘူသီးတောင်မောင်နှောဒေတာအချို့တွေမှာအကြမ်းဖက်သမားတွေကအပြစ်မဲ့အရက်သားတွေကိုတတ်ဖြတ်တာတွေဖမ်းဆီးတာတွေလှုပ်ဆောင်နေတာမို့ဒီဒေတာရဲ့အုပ်ချုပ်ရေးပိုင်းနဲ့လုံခြုံရေးပိုင်းကိုမေးခွန်းထုတ်စရာတွေရှိလာနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲပါတီ14ခုကဒီဒေတာကိုစစ်အုပ်ချုပ်ရေးကြီးညာပေးဖို့တောင်းဆိုနေတာတွေလည်းရှိခဲ့ပါတယ်။လက်ရှိအချိန်တွေကရခိုင်ပြည်နယ်မောင်နှောဒေတာအတွင်းမှာအကြမ်းဖက်သမားတွေလို့ယူဆရသူတွေကကြေးရွာတွေတည်းထိစိတ်ဝင်နေတာတွေရှိတယ်လို့အစိုးရပိုင်းကသတ်မှတ်ထားပါတယ်။
ရွာတွေအားလုံးမှာအကျမ်းဖက်သမားတွေရောက်နေပြီအကျမ်းဖက်သမားတွေကြက်နှက်နေပြီလို့တော့ကျွန်တော်ခြုံငုံပြီးမပြောလို့ね။အဲတို့တော့ရွာတိုင်းပေါ့သူတို့ကိုယ်ရည်ကြီးတစ်ခုပေါ့သူတို့လည်းအကျမ်းဖက်သမားတွေနဲ့အဆက်အသွယ်ရှိတဲ့ဒီရွာသားတွေနောက်ဒီအကျမ်းဖက်သမားတွေရဲ့အထောက်ပံ့ကိုယူနေတဲ့ရွာသားတွေတော့ဒါရွာတိုင်းဟိုပတ်စနစ်တော်များမှာတော့ဟိုရှိနေတယ်လို့ကျွန်တော်ပြောချင်ပါတာ။
မောင်နှောဒေတာလုံခြုံရေးတာဝန်ယူထားသူအမတ်တင့်နေကြားဆောင်ရဲတပ်ဖွဲ့ကရဲမှုညံမြင့်စော်ကအခုလိုတုံ့တက်လိုက်တာပါလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဘူသီးတောင်နဲ့မောင်နှောဒေတာတွေမှာညမထွက်ရအမိန့်ပုံမှန်144ထုတ်ထားသေးပါအခုလက်ရှိအခြေအနေအရလုံခြုံရေးတာဝန်ယူထားမှုနဲ့ပတ်သက်လို့ရခိုင်ပြည်နယ်မောင်နှောဒေတာကထွေထွေအုပ်ချုပ်ရေးမှုဦးရဲထွတ်ကတော့မောင်နှောဒေတာအတွင်အစိုးရဘက်ကလုံခြုံရေးပိုင်းကိုအပြည့်အဝလှုပ်ဆောင်ပေးနေတာကြောင့်စစ်တပ်အုပ်ချုပ်ရေးထုတ်ဖို့မလိုအပ်သေးဘူးလို့ပြောဆိုလိုက်ပါတယ်။ဒီပြင်အခုလိုတောင်းဆိုမှုတွေကဒေသအခြေအနေကိုပိုရှုပ်ထွေးစေတယ်လို့လည်းသူကပြောပါတယ
်။ပြီးတော့ဒီနေ့ကတော့ဂျမ်ဘန်ဖို့ဆက်မိနေရပဲ။အရင်းဖို့တွေလည်းလည်းနည်းနည်းလုပ်နေတယ်။တရားအကုန်လုံးကနေဒေသမှာရှိတယ်ဒီမှာရှိတဲ့ဒိုင်းသားတွေတော့အများကြီးဟိုထိခိုက်မှုအများကြီးရှိတယ်။အလုံးစော့အောင်နေတာ။ဒါမှအလောက်မို့ဒီမှာရှိတဲ့လုံခြုံရေးအားနိုင်နေတယ်။လုပ်နိုင်တယ်လုံးနေတာပဲတက်တယ်ကလုံးနေတ
ယ်။ရခိုင်ပြည်နယ်မောင်နှောဒေတာမှာနေကြားဆောင်တပ်ဖွဲ့တွေရဲ့ကင်းစခန်းတွေကိုစီးနှင်းတိုက်ခိုက်ခံရတဲ့2016အောက်တိုဘာ9ရက်နေ့ကစလို့ဇွန်လ29ရက်နေ့အထိအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးသူအရက်သားစုစုပေါင်း38ဦးရှိခဲ့ပြီဖြစ်ပါရှင်။